ရှင်မသက်ခရစ်ဝင်အခန်းကြီး15
ထိုအခါယေရုရှလင်မြို့သားဖာရိရှဲတို့နှင့်ကျမ်းပြုဆရာတို့သည်ချဉ်ကပ်ပြီးလျှင
်ရှေးလူအောင်တို့မှဆက်ခံသောနိဥပဒေသားကိုကိုတော်၏တပည့်တို့သည်အဘယ်ကြောင့်လွန်ကျူးကြပါသနည်းသူတို့သည်လက်မဆေးဘဲအစာစားကြပါသည်တကား
ဟုလျှောက်ကြလျှင်ကိုတော်က
သင်တို့သည်အဆက်ဆက်ခံသောနိဥပဒေသားကိုအမိပြု၍ဖျားသခင်ပြည့်ညတ်တော်ကိုအဘယ်ကြောင့်လွန်ကျူးကြသနည်းဖျားသခင်ပြည့်ညတ်တော်ကမိဘကိုယိုသေးစွာပြုလော့အချင်းသူသည်မိဘကိုနှုတ်ဖြင့်ပြစ်မှား၏ထိုသူသည်အသေးသက်ချင်းကိုခံစေဟုလာသည်တင်တို့မူကားအချင်းသူသည်ကိုမိဘကိုတင်တို့အသုံးရနိုင်သမျှသောငါ၏ဥစ္စာသည်အလှဝတ္ထုဖြစ်စေဟုဆို၏ထိုသူသည်ကိုမိဘကိုပင်ယိုသေးစွာမပြုရဟုဆိုကြ၏ထိုသို့တင်တို့သည်အဆက်ဆက်ခံသောနီးဥပဒေသားအဖြစ်ဖျားသခင်ပြည့်ညတ်တော်ကိုပယ်ကြ၏တဝက်တော်သူတို့ဟေရှာယသည်သင်တို့ကိုရေမှတ်လျက်ဤလူမျိုးသည်နှုတ်နှင့်ငါထံသို့ချဉ်ကပ်၍နှုတ်ခမ်းနှင့်ငါကိုယုံကြည်ကြ၏စိတ်နှလုံးမူကားငါနှင့်ဝေးလှ၏လူတို့စီရင်သောပြည့်ညတ်တို့ကိုတွင်တင်၍ဤဥပဒေသားပေးလျက်ပင်ငါကိုအချီးနီးကိုးကွယ်ကြ၏ဟုနောက်ဖြစ်လက်တန့်သောအရာကိုလျှောက်ပတ်စွာဟောခဲ့ပြီ
ဟုပြန်၍မိန်တော်မူ၏ထိုအခါလူအစုဝေးကိုထံတော်သို့ခေါ်၍
သင်တို့နားထောင်နားလည်ကြလော့ခံတွင်းသို့ဝင်သောအရာသည်လူကိုညစ်ညူးစေသည်မဟုတ်ခံတွင်းမှထွက်သောအရာသည်ညစ်ညူးစေသောအရာဖြစ်သည
်ဟုမိန်တော်မူ၏တပည့်တော်တို့သည်ချဉ်ကပ်၍
ယခုမိန်တော်မူသောစကားကိုဖာရိရှဲတို့သည်ကြားသောအခါစေနာစီတက်ကြသည်ကိုသိတော်မူသလော
ဟုလျှောက်ကြ၏ကိုတော်ကလည
်းကောင်းငင်ပုံ၌ရှိတော်မူသောငါ၏ခမည်းတော်စိုက်တော်မူသောအပင်ရှိသမျှတို့ကိုနှုတ်ရလိမ့်မည်ထိုသူတို့ကိုရှိပါလေစေသူတို့သည်လူကန်းတို့အားလမ်းပြသောလူကန်းဖြစ်ကြ၏လူကန်းချင်းတဦးကိုတဦးလမ်းပြလျင်နှစ်ဦးတို့သည်တွင်တဲ့သို့ကြကြလိမ့်မည
်ဟုမိန်တော်မူ၏ပေဒူးကလည်း
ထိုဥမာကိုအကျွန်ုပ်တို့အားဖွင့်ပြတော်မူပ
ါဟုလျှောက်လျင်ယေရှုက
သင်တို့သည်ယခုတိုင်အောင်ပညာမဲ့လျက်နေသေးသလားခတွင်းသို့ဝင်သမျှသည်ဝန်းထဲသို့ဆင်း၍ရေအိမ်တွင်စွန့်ပစ်သည်ကိုနားမလည်ကြသေးသလားခတွင်းမှထွက်သောအရာမူကားနှလုံးထဲကထွက်လာ၍လူကိုညစ်ညူးစေသောအရာဖြစ်၏မကောင်းသောကြံစီခြင်းလူအသက်ကိုတတ်ခြင်းသူ့မြားကိုပြစ်မှားခြင်းမိမလွတ်နှင့်မှားယွင်းခြင်းသူ့ဥစ္စာကိုခိုးခြင်းမမှန်သောသက်တွေကိုခံခြင်းသူ့အသေးကိုဖျက်ခြင်းအရာတို့သည်နှလုံးထဲကထွက်လာ၍လူကိုညစ်ညူးစေသောအရာဖြစ်ကြ၏လက်မဆေးဘဲလျက်အစာကိုစားခြင်းမူကားလူကိုညစ်ညူးစေသည်မဟုတ
်ဟုမိန်တော်မူ၏ယေရှုသည်ထိုရမ်းမှထွက်၍တူရုမျိုးနှင့်စည်းတုံမျိုး၏ကျေးလက်သို့ကြွတော်မူလျင်ခါနန်အမျိုးဖြစ်သောမိမတယောက်သည်ထိုနယ်ဇက်မှထွက်လာ၍
ဒါဝိဒ်သားတော်ရှင်ကျမကိုသနာတော်မူပါကျမ၏သမီးသည်နတ်ဆိုးနှိပ်စက်ခြင်းကိုပြင်းစွာခံရပါသည
်ဟုဟစ်ကြော်တော်လဲစကားတခုမျှပြန်တော်မမူတပြည့်တော်တို့သည်ချင်းကပ်၍
ထိုမိမပြန်သွားရသောအခွင့်ကိုပေးတော်မူပါငါတို့နောက်သို့လိုက်၍ဟစ်ကြော်လျက်နေပါသည်
ဟုတောင်းလျှောက်ကြ၏ကိုတော်ကလည
်းဣဒရေလအမျိုးအဝင်ပျောက်လွင့်သောတိုးများမှတပါအခြားသောအမျိုးရှိရာသို့ငါကိုမစေမလို့
ဟုမိန်တော်မူ၏ထိုမိမသည်ချင်းကပ်၍ပြတ်ဝတ်လျက
်ကျမကိုကယ်မတော်မူပါသခင
်ဟုလျှောက်ပြန်လျင်ကိုတော်က
ပါး၏အစာကိုယူ၍ခွေအာမပေးမချအာ
ဟုပြန်ပြောတော်မူ၏မိမကလည်း
မမဤသခင်ခွေးမိသည်ကမိမိသခင်၏ဇပွဲမှကျသောစနုပ်စပောက်ကိုစားမြေထုံးစံရှိပါ၏
ဟုလျှောက်ပြန်လျင
်အိုမိမသင်သည်ယုံကြည်အားကြီးလှပြီသင်အလိုရှိသည့်အတိုင်းသင်၌ဖြစ်စေ
ဟုမိန်တော်မူ၏ထိုချိန်မှစ၍ထိုမိမ၏သမီးသည်ကျမ်းမာပဂတိဖြစ်လေ၏ယေရှုသည်ထိုရမ်းမှကြွ၍ ဂါလိလဲအိုင်နာသို့ရောက်တော်မူလျင်တောင်ပေါ်သို့တက်၍ထိုင်တော်မူ၏။များစွာသောလူပေါင်းတို့သည်ခြေမစွမ်းမျက်စိကန်းစကားအအင်္ဂါချို့တဲ့သောသူမဆ၍အခြားသောအနာယောဂါဆွဲသောသူများကိုဆောင်ခဲ့လျက်အထံတော်သို့ရောက်လာ၍ခြေတော်ရင်း၌ခြာသာ၏။အနာယောဂါများကိုငြိမ်းစေတော်မူသဖြင့်အာသောသူသည်စကားပြောသည်ကို၎င်းချို့တဲ့သောသူသည်ပဂတိဖြစ်သည်ကို၎င်းခြေမစွမ်းသောသူသည်လှမ်းသွားသည်ကို၎င်းမျက်စိကန်းသောသူသည်မြင်ရသည်ကို၎င်းလူစုဝေးတို့သည်မြင်လျင်အံ့ဩခြင်းသို့ရောက်၍ဤတွေလအမျိုး၏ဖျားခင်ဂုဏ်တော်ကိုချီးမွမ်းကြ၏ထိုအခါယေရှုသည်တပည့်တော်တို့ကိုခေါ်၍
ဤလူများကိုငါတနာ၏သုံးရပတ်လုံးငါနှင့်အတူရှိကြပြီစားစရာအလျင်မရှိလမ်းကြီး၌မောမြီကိုစိုးရင်သောကြောင့်အစာမစားမီသူတို့ကိုလွတ်ချင်းငါငါအလိုမရှိ
ဟုမိန်တော်မူလျင်တပြည့်တော်တို့က
ဤမြလောက်များသောလူစုတို့သည်ဝါစွာစားလောက်သောအစာကိုဤတော်ရ၌အကျွန်ုပ်တို့သည်အဘယ်သို့ရနိုင်ပါသနည်
းဟုလျှောက်ကြသောယေရှုက
သင်တို့တွင်မုန့်ဘယ်နှလုံးရှိသနည်
းဟုမေးတော်မူလျင
်မုန့်ခုနှလုံးနှင့်အနည်းငယ်များသောငါးကောင်ကလေးရှိပါသည
်ဟုပြန်လျှောက်ကြ၏ထိုအခါလူစုဝေးတို့ကိုမြေပေါ်မှာလျှောင်းကြစီဟုအမိန့်တော်ရှိ၏မုတ်ခုနှလုံးနှင့်ငါတို့ကိုလည်းယူ၍ကျေးဇူးတော်ချီးမွမ်းပြီးမှမုတ်နှင့်ငါကိုဖဲ၍တပြည့်တော်တို့အားပေးတော်မူ၏တပြည့်တော်တို့လည်းလူပေါင်းတို့အားပေးကြ၏လူပေါင်းတို့သည်စား၍ဝါကြပြီးမှကျွင်းရစ်တော်အချိုးအပဲ့ကိုကောက်သိမ်း၍ခုနှစ်တောင်းအပြည့်ရကြ၏စားတော်သူအည်အတွက်ကမိမနှင့်သူငယ်ကိုမဆိုဘဲယောက်ျား၄တောင်ရှိသည်ထိုလူများတို့ကိုလွတ်တော်မူပြီးမှလေစီး၍မာဂဒလာကြီးလက်သို့ရောက်တော်မူ